အမေရိကန်ပြည်ထောင်စုချီကာဂိုမြို့မှာစိတ်ကျမ်းမာရေးမကောင်းတဲ့လူပြူစက်ကြောတက်တယောက်ကိုနှိပ်စက်နေတာ Facebook ပေါ်ကနေဓာတ်ရိုက်ရိုက်ကူးပြသခဲ့တယ်လို့ဆိုသူလူမဲလေးယောက်ကိုအမုန်းတရားအခြေခံကျူးလွန်တဲ့အမှုတွေနဲ့ဆွဲချက်တင်လိုက်ပါတယ်အသက်18နှစ်အရွယ် Jordan Hill Britney Covington နဲ့ Tess Field Cooper အသက်24နှစ်အရွယ် Tanisha Covington တို့ကိုအမုန်းပွားတိုက်ခိုက်မှုတစ်ဖက်သားမခံချင်အောင်ရည်ရွယ်ချက်နဲ့ဖမ်းဆီးချုပ်နှောင်ထားမှုလို့နဲ့တရားစွဲလိုက်တယ်လို့ Illinois မြို့Cook မြို့နယ်ကအစိုးရရှင်းနေတွေကပြောကြားခဲ့ပါတယ်သူတို့ဓာတ်ရိုက်ပြသခဲ့တဲ့ဗီဒီယိုထဲမှာလူမဲလေးယောက်ကအမည်မဖော်တဲ့လူပြိုမျိုးသားကိုကြိုတုပ်ပါးစပ်ကိုလည်းတိတ်နဲ့ကတ်ထားပြီးတော့အချိန်ချိန်ဓာတ်နဲ့ထိုးကျိတ်နေတာတွေကိုမြင်ခဲ့ရပါတယ်စိတ်ကျမရေးမကောင်းတဲ့အဲ့ဒီလူပြိုလူငယ်ကိုအိမ်သားတွေကရေကိုအတင်းတောက်ခိုင်းတယ်လို့သူ့ရဲ့ဥကောင်းခွန်ရေပြားကိုလွှာပြီးအဲ့ဒီအနာပေါ်မှာစစ်လိတ်မီနဲ့ထိုးတာတွေကိုလည်းတရားစွဲခံရသူလေးယောက်ကဓာတ်ရိုက်ဗီဒီယိုရိုက်ပြခဲ့ကြတာဖြစ်ပါတယ်သမရအနေနဲ့ဒီဗီဒီယိုတွေကအဖြစ်တွေအတွက်စိတ်ဆိုးဒေါသထွက်မှာတေးကြတယ်လို့လည်းအင်ဂျူရောပြောခွင့်ရဂျိုးစ် NS ကကြာတာပရင်းနဲ့အင်ဂျူရောသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒီဗီဒီယိုထဲမှာတိုက်ခိုက်နေသူတွေကလူပြူတွေနဲ့သမရတိဖြစ်လာမဲ့ဒေါ်နယ်ထရန့်တို့ပေါ်ဆော့ကားတဲ့စကားတွေကိုအော်ဟစ်ပြောနေတဲ့အကြောင်းလေဗီဒီယိုတစ်ခုလုံးမှာကြားနေရပါတယ်အဲ့ဒီအဖြစ်ပြက်ဖြစ်တဲ့နေရာနာမှာရှောက်သွားနေကြတဲ့သူတို့ကိုပတ်တရောင်ရဲကမတွေ့ခင်အထိနှိပ်စက်ခံရသူကို24နာရီကနေ48နာရီကြာအောင်ဖမ်းချုပ်ထားခဲ့တယ်လို့ရဲကပြောပါတယ်